ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာရှိနေစေပုံမှန်144ညမထွက်ရအမိန်ကိုနယ်မြေလုံခြုံရေးအရာနောက်ထပ်2လထပ်တိုးမယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ပလောဝမြို့နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲတွေဆက်ရှိနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်မှာည6နာရီကနေမနက်6နာရီထိအပြင်းမထွက်ရနဲ့လူငါးဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်တစ်လေးလေးအမိန်ထုတ်ပြန်ထားတာဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကနောက်ထပ်2လတက်တန်းထပ်တိုးဖို့ရှိတယ်လို့ချင်းပြည်နယ်ဆိုရပွေပြောခွင့်ရဦးစိုးထက်ကပြောပါတယ
်။တော့အစီအစဉ်ကရှိတယ်ဆရာတို့ဘာဆိုဒီကောင်ကလုံခြုံရေးအစီအစဉ်ကအခုစီစဉ်မအေးချမ်းနဲ့ဘယ်2လပြည့်ပြီးတဲ့ချိန်မှာနောက် extension လုပ်ဖို့တော့ကျွန်တော်ဒေသပတ်လုပ်မှာပါ2လပဲပေါ့ဆရာ2လပဲ extension လုပ်နေနေအေးချမ်းတယ်နော်ဒါကတော့ကျွန်တော်ပြန်ဖြေဆော့ပြီးတော့ရက်မှာပေါ့နေနေကအခုချိန်ဒီအေးချမ်းတယ်လို့ပြောလို့မရတဲ့အတွက်ဒါတော့ extension တော့သူ့ရဲ့တတ်မှတ်တဲ့အတိုင်း2လနဲ့တော့ကျွန်တော် extension လုပ်သွားဖို့ရှိပါတယ်ခင်ဗျ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာ2019ခုနှစ်အတွင်းကဆိုရတန်းနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့လို့နဲ့မနေ့ကနေ့စဉ်တရက်နေ့မှာတော့ရခိုင်ကိုကန်နဲ့တအောင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့မြောက်ပိုင်းမြောင်မဟာမိတ်တုံးဖွဲ့ကတစ်ဖက်က2လအပြည့်ရသွားမယ်လို့ကြေညာခဲ့ပါတယ်နောက်ပိုင်းညောင်မဟာမိတ်တွန်းဖွဲ့ကအခုလိုအပြေးရဖို့ထုတ်ပြန်ခဲ့တာကြောင့်အရင်ကတည်းကနေအေးချမ်းလာနိုင်တယ်လို့ရှင်းပြနေဆိုရအဖွဲ့ပြောခွင့်ရဦးစိုးထက်ကပြောပါတယ
်။ဟုတ်ကဲ့ဟိုအရင်သက်ဆိုင်တော့အခုပြောရတော့အေးကဟိုဒီနောက်ပိုင်းမှာမိတ်တွန်းဖွဲ့နဲ့အတူသူကဒီတစ်ဖက်တဲ့စီဒီစီဟွာကို2လရက်သေးတယ်ဆိုတဲ့အတွက်ဒါတော့အေးချမ်းမှာတိတ်ချပါပဲ။ဒီချပ်အေးချမ်းမှာလို့ကျွန်တော်ထင်ပါတယ်။ပုံမှန်144ရောတော့ဒီတိုင်းမှာ extension 2လတော့လုပ်သွားဖို့တိတ်ချပါလို့ရမှာပါခင်ဗျ။
ဒါပေမဲ့အခုလိုကြေညာတဲ့နေ့မှာပဲရတိတော်မျိုးနေနဲ့ဘူတိတော်မျိုးနေတဲ့ဘက်မှာဂျိုကြပြစ်ခတ်မှုတွေရှိတယ်လို့ရှင်းပြနေပလာဝမျိုးနေမှာလည်းတိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းနဲ့ဒီပြစ်ခတ်မှုတွေအတွင်းတပ်မတော်ဖက်ကတည်ဆုံးသူတွေရှိတယ်လို့အေအေခွေကသတင်းထုတ်ပြန်ခဲ့တာပါဒီလိုပြစ်ခတ်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတော့တည်ဆုံးတရားတုံ့ပြန်တည်ပြုတာမရှိသေးပါဘူးနောက်ပိုင်းညောင်မဟာမိတ်တုံဖွဲ့ကထုတ်ပြန်တဲ့တပတ်တာပြင်ရမယ်ဆိုတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ်
အားအဲ့ဒါသူတို့ကဟိုထောက်တာကျွန်တော်တို့လည်းဘာမှမဆိုင်ကျွန်တော်တို့ကလုပ်ကြချင်တာလို့ဒါပဲနော
်ရှင်းနေတယ်ပလောဝမျိုးနေမှာနိုဝင်ဘာလ9ရက်နေ့ကလေးကထုတ်ပြန်ထားတဲ့ညမထွေရအမင်းဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကနောက်ထပ်2လတက်တန်းချတိုးထုတ်ပြန်တော့ဖို့ရှိနေတာပါအလားတူပဲအစိုးရတက်တဲ့ရခိုင်နယ်နဲ့ကန်အေအေဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်နေတယ်။ရခိုင်မြောက်ပိုင်းကရတိတော်ပုံမကျုံကြောက်တော်မြောက်ဦးနဲ့မင်းသားမျိုးနွယ်တွေမှာလည်းပြည်ထောင်စုကအေဒီလက်ကလေးကညမထွက်ရမင်းပုံမှန်တစ်လေးလေးထုတ်ပြန်ထားတာဖြစ်ပါတယ်။